ဒီမိုကရေစီစောင့်ဝင်တွေခိုင်မာတိုးတက်လာအောင်ဒီမိုကရေစီအတွေ့အမြင်တွေကျေပြန့်လာအောင် NDI အဖွဲ့အနေနဲ့အများကြီးကူညီပေးနိုင်မယ်လို့ယုံကြည်ကြောင်း NDI ဥက္ကဋ္ဌအဖြစ်မကြာခင်ကမှရွေးချယ်ခံထားရတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်း Derek Mitchell ကပြောကြားလိုက်ပါတယ်ကမ္ဘာတဝန်းကဒီမိုကရေစီအဆောက်အုံတွေပိုပြီးခိုင်မာထည့်ရအောင်ဆောင်ရွက်နေတဲ့ NDI အဖွဲ့အနေနဲ့မြမရေးနဲ့ပတ်သက်လို့ဆက်လုပ်ပေးစရာတွေရှိနေမှာဖြစ်တယ်လို့ VOA နဲ့တီးတက်မေးမြန်းခန်းမှာသူကပြောကြားခဲ့တာဖြစ်ပါတယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင
် American ခြေဆိုင် National Democratic Institute NDI ရဲ့ဥက္ကဋ္ဌတာဝန်ယူဖို့မြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီးဟောင်း Derek Mitchell ကို NDI ပုတ်အဖွဲ့ကရွေးချယ်ခဲ့ပါတယ်သံအမတ်ကြီး Mitchell အနေနဲ့အနိုင်မဲ့အထောက်ဆောင်ရွက်မှုတွေရှင်းလင်းတဲ့အမြင်တွေနဲ့ NDI အဖွဲ့ကြီးကိုနောက်နှစ်ပေါင်းများစွာဦးဆောင်သွားနိုင်လိမ့်မယ်လို့သူရောဥက္ကဋ္ဌယာရုကနေအနားယူရောမဲ့ Kenneth Wallock ကပါအခိုင်အမာယုံကြည်တယ်လို့ American နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ NDI အဖွဲ့သဘာဝတိ Madeleine Albright ကအကြေညာချက်ထဲမှာပြောကြားထားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်မှုကနေဦးသိန်းစိန်အစိုးရအပြောင်းလဲဖြစ်ပြီး American အစိုးရကသံအမတ်အဆင့်ပြန်လည်ထားရှိဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်Derek Mitchell ဟာမြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီးတာဝန်ကိုယူခဲ့ရပါတယ်။2012ခုနှစ်ကနေ2016ခုနှစ်အထိသံအမတ်တာဝန်ကိုထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းမြန်မာအစိုးရနဲ့ပုံမှန်ဆက်ဆံရေးပြန်လည်ထားရှိခဲ့တဲ့ Obama အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုအကောင့်ထဲပေါ်တဲ့နေရာမှာသံအမတ်ကြီး Mitchell ဟာအဓိကကျသူတစ်ဦးဖြစ်ခဲ့ပါတယ်။သူအနေနဲ့ NDI ရဲ့ယူရချက်အတိုင်းကမ္ဘာတဝန်းဒီမိုကရေစီစနစ်ခိုင်မာအောင်ကြိုးပမ်းသွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအပြောင်းလဲအတွက်ကိုလည်းအာရုံစိုက်ဖို့ကြိုးစားမယ်လို့ VOA မြန်မာပိုင်းနဲ့တီးသန့်မေးမြန်းခန်းမှာ NDI ဥက္ကဋ္ဌအစ် Derek Mitchell ကပြောကြားခဲ့ပါတယ
်။ And you know when it comes to Burma Myanmar it's you know there's an election coming up
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်ဒီမိုကရေစီအပြောင်းလဲတွေကလည်းလုံနေစေရှိသေးတဲ့အတွက်ကျွန်တော်အနေနဲ့မြမအရေးကိုဆက်လုပ်ဖို့အကြောင်းရင်းတွေကတော့ရှိနေမှာပါဒါပေမဲ့ကျွန်တော်မှာတက္ကသိုလ်နဲ့ဆိုင်တဲ့အဓိကတာဝန်တွေကိုယူသွားရမှာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးတာဝန်ကို၄နှစ်ထမ်းဆောင်ခဲ့ပြီးတော့အပြောင်းလဲတချို့ကိုလည်းကိုယ်တိုင်မြင်ခဲ့ရသူတယောက်အနေနဲ့လက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေရပ်တန့်နေတယ်လို့သုံးသပ်နိုင်သလားလို့မေးတဲ့အခါမှာတော
့ Well you know these things don't go at a steady pace sometimes it's very difficult democracy is not easy
အပြောင်းလဲတွေကတခါတလေကြလို့ရှိရင်ပုံမှန်နှုံးနဲ့သွားနေတာမျိုးမဟုတ်ပါဘူးတိတ်ခက်ခဲပါတယ်ဒီမိုကရေစီဆိုတာမလွယ်ပါဘူးစိတ်တက်အမြင်တစ်တွေလိုအပ်ပါတယ်လူမှုဝန်းကျင်ထဲမှာယုံကြည်မှုရှိဖို့လိုအပ်ပါတယ်ငြိမ်းချမ်းမှုလိုအပ်တယ်ခေါင်းဆောင်မှုပိုင်းခိုင်မာဖို့လိုသလိုအောက်ခြေကလည်းလုံပိုင်ခွင့်ရှိဖို့အရေးကြီးပါတယ်လောဆယ်မြန်မာနိုင်ငံမှာဒါမျိုးတွေကမရှိဘူးဖြစ်နေပါတယ်စိတ်ရှည်ဖို့တော့လိုပါတယ်ဒါပေမဲ့တိတ်ကြကြီးစိတ်ရှည်စောင့်နေလို့လည်းမဖြစ်ပါဘူးဒီမိုကရေစီတိုးတက်မှုတွေရှိလာဖို့လည်းမျှော်လင့်ထားရမှာပါလွန်ခဲ့တဲ့9နှစ်10နှစ်ကမြန်မာနိုင်ငံနဲ့ကျွန်တော်စတင်ထိတွေ့ဆက်ဆံခဲ့တဲ့အချိန်ကတည်းကဆိုင်တော့တိုးတက်လာပါတယ်ဒီတက်ပို့ပြီးတော့တိုးတက်နိုင်တယ်လို့လည်းထင်ပါတယ်အနာဂတ်မှာနောက်ကိုပြန်ဆုတ်သွားတာထက်ရှေ့ကိုဆက်တိုးသွားတာမြင်ရဖို့မျှော်လင့်ပါတယ
်ရခိုင်ပြည်ထနာဟာမြန်မာဒီမိုကရေစီရေတိုးတက်ဖို့အဟံအတားတစ်ခုလိုဖြစ်နေပါသလားလို့မေးတာကိုတော့ NDI ဥက္ကဋ္ဌအစ် Mr. Mitchell ကအခုလိုဖြေပါတယ
် Well you know the US civil rights activist Martin Luther King used to say that injustice anywhere is a threat to justice everywhere
တနည်းအားမှာတရားမျှတမှုမရှိရင်နေရာတိုင်းကတရားမျှတမှုကိုချိမ့်ချောက်နေတယ်လို့အမေရိကန်ပြည်သူလူခွင့်လှုပ်ရှားသူ Martin Luther King ကပြောခဲ့သလိုပါပဲရခိုင်ပြည်နယ်မှာဖြစ်နေတာတွေနဲ့မွတ်စလင်တွေမှမဟုတ်ပဲရခိုင်နေအပါဝင်လူသိမ်းနဲ့ချီကြုံနေရတဲ့လူသားပေးဒုက္ခပြဿနာကိုကောင်းကောင်းမကင်တွယ်နိုင်ဘူးဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်အတွက်လည်းကောင်းမှာမဟုတ်ပါဘူး။ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်တွေနဲ့မြန်မာတိုင်းနိုင်ငံလုံးမှာကြေကွဲစရာအဖြစ်တွေ၊စိတ်ဒဏ်ရာရစေတဲ့အဖြစ်တွေရှိကြတာမျိုးဆက်နဲ့ချီပြီးတော့ရှိနေပါပြီ။ရခိုင်ပြည်ထနာကတော့နောက်ဆုံးဖြစ်တဲ့ကိစ္စပါ။နိုင်ငံထဲမှာဒီလိုတရားမမျှတတဲ့ကိစ္စကြီးရှိနေမယ်ဆိုရင်နိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီလူပောင်အတွက်ကြီးမားတဲ့အဟန့်တားကြီးဖြစ်နေမှာသိကြပါရစေ
။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကြော်လွှားနိုင်အောင် NDI အနေနဲ့ရောဘယ်လိုကူညီသွားနိုင်မှာပါလဲ
NDI you know I think that we've done work with the parliament in the past that's what they've focused on
မြန်မာနိုင်ငံမှာ NDI အနေနဲ့အရင်ကလွှတ်တော်နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့ဒီမိုကရေစီအဆောက်အုံတွေခိုင်မာတိုးတက်လာအောင်ဒီမိုကရေစီအတွင်းမြင်တွေကျပြန့်လာအောင်နိုင်ငံထဲမှာနောက်ထပ်ခြေကွဲစရာတွေထပ်ပြီးတော့မဖြစ်အောင် NDI အနေနဲ့တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အများကြီးကူညီပေးနိုင်လိမ့်မယ်လို့လည်းထင်ပါတယ်လူသားချင်းစာနာစရာဘေးဒုက္ခတွေရှိနေရင်နိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်မှုတိတ်ကိုခက်ခဲပါတယ်
တမ်ဘတ်ဂျီဒရစ်မစ်ချယ်အနေနဲ့ NDI ဥက္ကဋ္ဌတာဝန်ကိုစက်တင်ဘာလ4ရက်နေ့ကနေစတင်တာဝန်ယူသွားမှာဖြစ်ပါတယ်။ NDI ဟာပြည်သူတွေရဲ့ပါဝင်မှုအစိုးရအဖွဲ့တွေရဲ့ပွင့်လင်းမှုတာဝန်ခံမှုကနေကမ္ဘာတဝန်းကဒီမိုကရေစီအဆောက်အုံတွေပို့ပြီးတော့ခိုင်မာထိရောက်အောင်ဆောင်ရွက်နေတဲ့ Washington အခြေစိုက် NGO အဖွဲ့အစည်းဖြစ်ပါတယ်ရှင်။